ရွေးကောက်ပွဲဝင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအနောက်နိုင်ငံတန်တမန်တွေဘက်ကစိတ်ဝင်တစားတွေ့ဆုံမှုတွေပိုရှိလာနေပါတယ်။တတိပုဂ္ဂလနိုင်ငံရေးသမားတွေရဲ့နိုင်ငံရေးရည်တည်ချက်တွေကိုစိတ်ဝင်စားတာကြောင့်လို့ဆိုပါတယ်။တန်တမန်တွေတွေမှာမြန်မာပြည်သူတွေဘက်ကလည်းတတိပုဂ္ဂလနိုင်ငံရေးသမားတွေကိုပို့ပြီးတော့စိတ်ဝင်စားမှုတွေရှိလာနေတယ်ဆိုတဲ့အကြောင်းကိုတော့ကိုကျော်အောင်လွင်ကစုံစမ်းတင်ပြမှာပါရှင်
။ရွေးကောက်ပွဲကျင်းပဖို့အချိန်နီးကပ်လာတာနဲ့အမျှတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေကလည်းသိသိသာသာရှိလာနေပါတယ်။တစ်ဖက်မှာလည်းနိုင်ငံသားတန်တမာတွေကတတိပုဂ္ဂလသမားတွေနဲ့တွေ့ဆုံမှုတွေပိုများလာနေတဲ့အကြောင်းဒီကနေ့ပဲရန်ကုန်မှာရှိတဲ့အီတလီတန်တမာတွေနဲ့တွေ့ဆုံခဲ့သူတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းဥယံကျော်ကရှင်းပြပါတယ
်။ Japan, Sweden, EU နဲ့အီတလီတို့ကတော့ကျွန်တော်တို့တွေ့ဆုံပြီးပါပြီ။ပနမအနေနဲ့ကျွန်တော်တို့တွေ့ဖို့စကားကမ်းလှမ်းတာကတော့ကျွန်တော် United States of America ရှိပါတယ်။သူတို့အနေနဲ့ကကြတော့တတိပုဂ္ဂလတွေဟာဒီလောက်ထိလုံလာလိမ့်မယ်လို့သူတို့ငကူကတော့တွေးသေးလို့မပေါ်ဘူးပြ။ကျွန်တော်တို့တွေလည်းသူတို့ကမျက်နှာတစ်တည်းလို့သူတို့အောင်းမိကြပါတယ်။နောက်ကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တို့ရှင်းပြတယ်ကျွန်တော်တို့ရဲ့သဘောထားနဲ့ယက်တီချက်အဲ့ဒီအပေါ်မှာသူတို့လက်ခံတဲ့သဘောရှိပါတယ်
။ဥယံကျော်ဟာရန်ကုန်တိုင်းပစံတော်မြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြင့်ရွေးကောက်ပွဲမှာဝင်ပြိုင်မဲ့သူပါ။တတိပုဂ္ဂလနိုင်ငံရေးသမားတွေရဲ့အရေးသွေးကိုစိတ်ဝင်စားလို့တန်တမန်တွေဘက်ကချင့်ကပ်မှုတွေပိုများလာတယ်လို့ယူဆတဲ့အကြောင်းရန်ကုန်တိုင်းကမာရွတ်မြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ဝင်ပြိုင်မဲ့ဦးဖုံးဝင်းကပြောပါတယ
်သူတို့ကပိုစိတ်ဝင်စားလာတာတတိပုဂ္ဂလအနေနဲ့ဝင်တဲ့အခါမှာသူတို့နိုင်ငံတွေမှာတော့တတိပုဂ္ဂလအနေနဲ့ဝင်တာကတော်တော်လေးကိုထက်ထက်မြက်မြက်ရှိမှတတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲကိုဝင်ကြတာဆိုတော့ကျွန်တော်တို့ဘလောက်လုံနိုင်လဲဆိုတာလည်းသူတို့ကစိတ်ဝင်စားတယ်လေအဲ့လိုစိတ်ဝင်စားရင်းနဲ့အရှိတိုင်းကောအနောက်တိုင်းကောကသူတို့ဆိုရင်ကျွန်တော်တို့တိတိချာချာလေးကိုမေးကြမြန်းကြတာတွေတွေ့ကြတယ်ရှိတယ
်တန်တမန်နေနဲ့အခုလိုမျိုးတွေ့ဆုံရတဲ့အတွက်တတိပုဂ္ဂလသမားတွေဘလို့အကျိုးကျေးဇူးတွေရှိတယ်လဲဆိုတာကိုလည်းဥဖုံးဝင်းကဆက်ပြီးတော့ရှင်းပြပါလေ
တွေ့ကြဆုံကြပြောကြဆိုကြတဲ့ဟာဒီပုံများလာတဲ့ခါကျတော့ကျွန်တော်တို့နဲ့တက်ဆိုင်တဲ့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်တွေသူတို့ဖြစ်ချင်တာတွေကိုတစ်ဖက်နိုင်ငံအစိုးရတွေတိအောင်လို့ကျွန်တော်တို့ပြောပြဖို့အခွင့်အရေးတွေကျွန်တော်တို့ပူရလာတာပေါ့ဒီပုဂ္ဂလတွေလုံနိုင်ကင်နိုင်တဲ့သူတွေရှိနေတာကိုနိုင်ငံတကာကနေပို့ပြီးတော့တိလာအောင်ကျွန်တော်တို့ကပြောပြနိုင်တာပေါ့လေသူတို့ကလည်းကျွန်တော်တို့နဲ့စကားပြောပြီးတဲ့အခါမှာပို့ပြီးကျွန်တော်တို့ဘယ်လောက်လုံနိုင်လဲဆိုတာတိသွားတာပေါ့လေ
တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်ရွေးကောက်ပွဲဝင်နှွှဲရမယ်သူတွေတွေ့ကြုံနေရတဲ့အခက်အခဲနဲ့အားရစရာကောင်းတဲ့အချက်တချို့ကိုတော့ဥယံကျော်ကရှင်းပြပါတယ်
ကျွန်တော်တို့ကဗမာပြည်ရဲ့မှာဖြစ်နေတာပြည်သူတွေကဘသူ့ကိုမေးပြရမှမသိဘဲနဲ့ဝေဝေဝါးဝါဖြစ်နေကြတယ်ခင်ဗျာဒါပေမဲ့ပြည်သူတွေကဘယ်သူ့ကိုမေးမပြရဘူးလဲဆိုတော့သူတို့သိနေကြတယ်ခင်ဗျာဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကအခက်အခဲလည်းရှိပါတယ်ခင်ဗျာအားရမှုလည်းရှိပါတယ်တစ်ဖက်ကပြိုင်ဘက်ကပထမဒေသခေါင်းဆောင်တွေလို့ကျွန်တော်တို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်များနဲ့ဆိုလိုတဲ့ပထမဒေသခေါင်းဆောင်တွေလည်းရှိကျွန်တော်တို့ဝန်ကြီးဌာနအသီးသီးမှာတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေမကြငင်ကမှကျွန်တော်တို့တက်မတော်နေတော့ငင်းစားယူသွားတဲ့ဒုတိယဘုရားကြီးများနဲ့တင်ရတဲ့လူမျိုးတွေဆိုလို့ရှိရင်တော့ကျွန်တော်တို့ထိုက်တဲ့အခက်အခဲလေးတွေတွေ့ရပါတယ်။တမန်ကိုစလလောင်းအချင်းချင်းမျိုးတွေနဲ့ပြိုင်တဲ့နေရာမှာတော့အခက်အခဲမြဲမြဲဆဆမတွေ့ရပါဘူး
။ဥဖုံးဝင်းကတော့1990ခုနှစ်ရွေးကောက်ပွဲမှာတုန်းကထက်2010ရွေးကောက်ပွဲမှာတတိပုဂ္ဂလနိုင်ငံရေးသမားတွေပို့ပြီးတော့လူကြိုက်များမှုရနေကြတယ်လို့ဆိုပါတယ
်။1990တုန်းကတော့ဘယ်ဘက်ကအဖွဲ့ကဘယ်ပါတီလဲဆိုတာကျွန်တော်တို့ပြက်ပြက်သားသားလေးရှိတယ်လေ။အခု2010မှာကျတော့ပါတီတွေထဲမှာအမျိုးမျိုးဖြစ်လာတာပေါ့ဟိုဘက်လားဒီဘက်လားပြီးတော့ဟိုဘက်လည်းမဟုတ်ဒီဘက်လည်းမဟုတ်ဆိုတဲ့အဖွဲ့တွေကလည်းများလာတဲ့ခါကျတော့ပြည်သူလူထုကတော့သူတို့စိတ်ထဲမှာရှုပ်ရှုပ်ထွေးထွေးလေးတွေဖြစ်တာပေါ့လေအဲ့တော့ကျွန်တော်တို့ပြည်သူလူထုနဲ့ဒီမဲဆန္ဒရှင်တွေနဲ့တွားတွေ့တဲ့ခါမှာတော့သူတို့တတိပုဂ္ဂလဆိုရင်တော့ရှင်းနေဘယ်ဖွဲ့ကမှန်းလဲဘယ်ဘက်ကမှန်းလဲသူတို့တွက်စရာမလိုဘူးသိစရာလည်းမလိုဘူးတတိပုဂ္ဂလကိုပဲပေးမယ်ဆိုပြီးတော့ပြောတာတွေရှိတယ်ဆိုဒါမျိုးကလူတော်တော်များများကအဲ့အတိုင်းကိုပြောပါတယ်
တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့သူတွေဟာနိုင်ငံရေးပါတီတွေလောက်စီးယုံလှုံ့ဆော်ခွင့်တွေမရကြဘူးဆိုပေမဲ့လည်းပြိုင်ဘက်ကိုယ်စားလှယ်တွေကိုအနိုင်ရရေးစူးစမ်းကြတဲ့နေရာမှာနိုင်ငံရေးယက်တီချက်တူတဲ့တတိပုဂ္ဂလကိုယ်စားလှယ်ချင်းချင်းအုပ်စုဖွဲ့ပြီးတော့လှုပ်ဆောင်တာတွေယူဆတူတဲ့နိုင်ငံရေးပါတီတွေနဲ့ညှိနှိုင်းလှုပ်ဆောင်မှုတွေလည်းရှိနေပါတယ်ခင်ဗျာ